KIO ကချင်လွတ်မြောက်ရေးအဖွဲ့ရဲ့အထွေထွေအတွင်းမှုဗိုလ်မှူးကြီးနော်ရစ်ကသူတို့ KIO အဖွဲ့အားပြီးခဲ့တဲ့စနေနေ့ကပဲဒေါက်တာတူးကြကောင်းဆောင်ရန်ကုန်မြို့ကိုထွက်ခွာသွားပြီလို့ RFA ကိုပြောပါတယ
်။ဒေါက်တာတူးကြပေါ့နော်။အဲနောက်ပြီးတော့ဦးလဖိုင်လာအိုးဝဖြုံးစင်ဝါဦးထင်နန်နောက်ပြီးတော့ဦးဆိုင်နော်ငါရောက်ပေါ့။အဲကျွန်တော်တို့အဖွဲ့အစည်းအနေနဲ့တော့လက်တွေ့ဘယ်လိုအဲတင်ပါမလဲဒီတစ်ခေါက်ဘယ်လိုဖြစ်လာမလဲဆွေးနွေးခွင့်နေရှိမလားတင်ကြခွင့်နေရှိမလားပေါ့အဲ့ဒီပုံမှန်မူတည်ပြီးတော့အဲလုပ်မှာပါအဲကျွန်တော်တို့ KO အနေနဲ့တော့ဒီကျွန်တော်တို့တိုင်းဒါလူမျိုးစုတွေရဲ့အခွင့်အရေးနောက်ပြီးတော့ဒီဒီနယ်တွေရဲ့အခွင့်အရေးတွေပေါ့နော်ဒီနေရာတွေကိုအဓိကထားပြီးတော့ကျွန်တော်တို့ကတင်ကြရမှာပါအဲကျွန်တော်တို့ကဒီထောင်စုနဲ့လူမျိုးစုတွေပေါ့နော်လူမျိုးပေါင်းစုံအတွက်ဟုတ်ပြီတော့တင့်တော်မဲ့ဟာကိုကျွန်တော်တို့ကတင်ကြမှာပ
ါဘယ်လိုတင့်တော်တဲ့အခြေအနေမျိုးတွေကိုတင်ပြမှာလဲလို့မေးတဲ့အခါမှာအခြေအနေပြတာနဲ့မျှတိုင်းသားအလုံးအခွင့်ရဒန်းလူရည်လူရှိတဲ့ပြည်တော်စုကြီးပေါ်ပေါ်ရေးကိုအဓိကထားမယ်လို့ KIO ဗိုလ်မှူးကြီးကပြောပါတယ်ခင်ဗျာ
တိုင်းသားဒီအနေနဲ့တော့အဓိကစဉ်းစားတော့ဒီကျွန်တော်တို့ကပြည်ထောင်စုဖြစ်လာတာလဲဒီရင်းလုံးစာချုပ်ချုပ်ပေါ့နော်အဲအားကြောင့်ကျွန်တော်တို့ကပြည်ထောင်စုဖြစ်ပေါ်လာတဲ့ဟာဆိုတော့ကျွန်တော်တို့ကဒီပြည်လုံးသာချုပ်ရဲ့အခြေခံအခွင့်အရေးကြီးပေါ့နော်အဲ့မှာတဘောတူကြီးချက်တွေကိုအဓိကထားပြီးတော့ကျွန်တော်ကတင်ပြမှာပ
ါ KIO အဖွဲ့ခေါင်းဆောင်ဘုံမူကြီးနော်ရစ်ကအဲ့လိုပြောပေမဲ့လည်းအခုပြန်လဲကျင်းပမဲ့အမျိုးသားညီလာခံကနေထိထိကျကျပြောင်းလဲမှုတွေစစ်အစိုးရကတော့ဘာမှလုပ်မှာမဟုတ်ပါဘူးလို့တရုတ်မြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံရေးနဲ့စစ်ရေးလေ့လာသူကျွမ်းကျင်သူပညာရှင်ဦးအောင်ကျော်စောကမှတ်ချက်ချပါတယ
်ပိုသိန်းစိန်ကပီကင်းကိုမတော်ခင်မှာဒီတစ်ခေါက်ဒီလာညီလာကနောက်ဆုံးညီလာကဖြစ်တယ်။ဒီညီလာကမှာကျွန်တော်တို့ဖြုတ်တင်တာတွေချွတ်တယ်ဖြုတ်မယ်ပြင်တင်တာတွေပြန်ပြင်မယ်ဖြစ်ဖြစ်တင်တာဖြစ်မယ်ဆိုပြီးတော့သူကဗမာပြည်သူတို့နားလဲပါရဲလုပ်သွားတယ်။နော်ဗမာပြည်ကနိုင်ငံရေးသမားတချို့တော်မှာဥဆုံးဆောင်ဖြစ်ကုန်တယ်။အမှန်တော့တကယ်အဖြစ်ပြက်ကအဲ့ဒါမဟုတ်ပါဘူး။တကယ်တော့သူပြင်မယ်ပြုမယ်ဆိုတာတခုပဲဖြစ်တယ်။ဒီလာညီလာကကိုတက်ခဲ့မှုတဲ့ပြီးခဲ့တဲ့ညီလာကတက်ခဲ့ပြီးကိုယ်စားအားလုံးလည်းသိတယ်။ဒါလဲဆိုရင်ဖွဲ့စည်းပုံပူချမ်းမှာအစတုန်းကလေပြည်တော်ကိုရန်ကုန်ဖြစ်နေတယ်။အဲ့ဒါကိုကိုဖြတ်ပြေးနေပြီးတော့ဖြစ်ပြောင်းပါ။အဲအဲ့ဒါကိုပြင်ဆင်ဖြစ်တဲ့ကြောင်းတာဖြစ်တယ်။အဲ့ဒါပဲ။အဲ့ဒါကိုသူကဟိုရော်ဒီရော်ဖြစ်အောင်လုပ်ပြောထားခဲ့တာဖြစ်တယ်။လူသားညီလာကဒီတစ်ခေါက်ဖွင့်ပြီးရင်တပတ်တစ်ပတ်လောက်ကြာရင်ညီလာကကိုယ်စလဲကိုလေပြည်တော်ဖြတ်ပြေးကိုခေါ်သွားပြီးပြမယ်။ပြပြီးလို့ရှိရင်ဒီဟာကိုအတိပြုချက်ကိုသူလုပ်ပါလိမ့်မယ်။ဒါကိုတချို့အမျိုးသားညီလာကကိုယ်စလဲတချို့ကဟုတ်အထူးသဖြင့်ပေါ့ဗျာငင်းကြဲယူထားတဲ့ချိုးလက်လက်ကြိုင်အဖွဲ့ကြီးကကိုတချိုးကတောက်ပြောတောက်ပြောပြောနေဘာပြင်လို့ရမယ်ညာပြင်လို့ရမယ်ဆိုတာကတော့တက်တက်ပဲပြောတာပ
ါဒီလာပိုင်းတွေအတွင်းတရုတ်အစိုးရကမြန်မာအစိုးရကိုတိုင်းဒေသကိုယ်စားလှယ်အဖွဲ့73ဖွဲ့ညီလာခံမှာတင်ပြခဲ့တဲ့အချက်တွေကိုအရေးယူစဉ်းစားဖို့ဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပါတယ်ဦးအောင်ကျော်စောကအဲ့ဒီသတင်းဟာအတော်ခိုင်နှုန်းတဲ့သတင်းပါပဲလို့ RFA ကိုပြောပါတယ
်ကျွန်တော်တို့တည်တော့ဖေဖော်ဝါရီလပိုင်းမှာတရုတ်နိုင်ငံတော်ကောင်စီကနိုင်ငံကြီးအကော်မတီရဲ့တာဝန်ခံဖြစ်တဲ့ထံကြားရှင်လာတဲ့အချိန်တုန်းကဆွေးနွေးတဲ့နိုင်ငံရေးကိစ္စဒီထဲမှာအထူးကိစ္စတစ်ခုအနေနဲ့ပါတယ်လို့ကျွန်တော်သိရတယ်တော့လေဆက်ဒေတာအဲငင်းကြီးရဲ့အဖွဲ့အစည်းနဲ့ပတ်သက်ပါတယ်ဒါနဲ့သူစီးပွားပတ်သက်နေတာကိုလေဆက်ဒေတာငင်းကြီးရဲ့အဖွဲ့အစည်းကိစ္စသူမပြောရင်ဖြစ်တဲ့အခြေအနေဖြစ်တယ်ဘဝပြည်သူတွေရဲ့ဒီမိုစီလမ်းကြောင်းကောင်းအောင်လို့မှာသွားကိုပဲ့ပြီးပြုပြင်ဖို့ကောရာဘုတ်ပဲတဲ့သူအဒီအမနာအရေးကြီးတဲ့ဗမာတရုတ်နယ်စပ်ကနေဒီနောက်9နှစ်10နှစ်ပြည့်မှာတိုးချဲ့မဲ့ခြိပိုင်းလုပ်ငန်းကြီးတွေစိတ်ကြိုက်တော့မဲ့ဖြစ်တဲ့ကိစ္စအတွက်ဒီသားကိုပြောတာဖြစ်တယ်။နောက်ဗမာပြည်ကလူတို့တိတ်ဆိတ်လာတဲ့ခါမှာလဲဒါကိုထပ်မံဆွေးနွေးခဲ့ပြောတယ်။အခိုင်အမာဘလို့ဆွေးနွေးတယ်ဆိုတော့ကျွန်တော်တို့အတိအကျမသိအောင်အဓိကတော့ဒီနေရာမှာအဲစူးစူးပူပူပေါ့နော်မပြေမလဲဖြစ်ပြီးသနတ်တန်ထွက်မှာတော့အမနာဆိုးပါလေ။ဒီသနတ်တန်ထွက်လာတဲ့ပဲလေသူတို့ရဲ့ကူတာသံဝေပန်ကိစ္စနော်ဂျထာနာဖောက်မဲ့ကိစ္စအချစ်တော်ဦးလေးအစီအစဉ်ဝေဖောက်မဲ့ကိစ္စအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဇေဝေဖောက်မဲ့ကိစ္စအားလုံးကပြည့်စုံသွားနိုင်တယ်။ဒါပေမဲ့ပြည်တွင်းကနိုင်ငံရေးသမားတချို့ကဒီကိစ္စနဲ့ပတ်သက်လို့တရုတ်ကြီးကိုကျေးဇူးတင်နေကြတယ်။အဲတရုတ်ကသူ့အမျိုးသားအချိုးစီးပွားအတွက်ပဲလုပ်တာပါ။မာပြည်သူတွေရဲ့ဒီမိုစီယာရေးလုံခြုံချက်မဟုတ်ပါဘူ
း။တရုတ်အစိုးရရဲ့အခုလိုပြောဆိုတိုက်တွန်းစကားတွေကိုမြန်မာအစိုးရကဘယ်လောက်လိုက်ရမယ်ထင်ပါသလဲလို့ဦးအောင်ကျော်စောကို RFA ကမေးပါတယ်။
ဘာသာဆိုအနေနဲ့ကလေမိုးတဲ့ရေထဲမှာတေုကသူထွက်ရပြထားတယ်ဖြစ်တဲ့အောက်မှာသူကလေဟိုရာရင်တို့ပြစ်မလိုက်နာတော့မှတော်ပြင်းများသူတို့နဲ့အချိုးစီးပွားပေါ့ဗျာသူမယ်ဆိုရင်နိုင်ရောမှာပဲတေုကြီးကလေဒေါအောင်စန်းသူကြီးလွတ်ပါလို့မပြောပါဘူးအဲဘာသာဆိုကလေလွတ်မှာမဟုတ်ဘူ
းဦးအောင်ကျော်စောကလက်ဆက်လက်ပြီးလက်ရှိမှာတေုအစိုးရဟာမြန်မာအစိုးရကို လုံချုံရဲ့ကောင်းစီမှာသူတို့ကာကွယ်ရည်တည်ပေးခဲ့ပုံထောက်ပြပြီးအပေါ်စည်းကဆက်ဆံနေတယ်လို့ဒီတိုင်းထဲမှာပဲမြန်မာပြည်ဟာစီးရဲနိုင်ငံရဲ့အရေးပါနေတဲ့အတွက်ရှော့ပေါင်း၆ပေါင်းပေါင်းနေရတာလည်းရှိပါတယ်လို့အာရဖီကပြောခဲ့ပါတယ်ခင်ဗျာ